ကျင်းပမယ်လို့ပြောဆိုထားတဲ့မြန်မာရွေးကောက်ပွဲနီးကပ်လာချိန်မှာပဲသတင်းထောက်သွင်းတဲ့သတင်းဌာနတွေကိုအစိုးရကတရားစွဲဆိုမှုတွေထောင်ချတာမျိုးတွေချိန်ချောက်မှုတွေတိုးလာနေတယ်လို့နိုင်ငံတကာအခွင့်အရေးဖွဲ့ကြီး Amnesty International ကသတိပေးပြောဆိုလိုက်ပါတယ်။ဒီလိုဆောင်ရွက်ချက်တွေကြောင့်ပြည်တွင်းသတင်းမီဒီယာတွေစိုးရိမ်စိတ်ဖြစ်စေပြီးလွတ်လပ်စွာသတင်းရေးသားဖော်ထုတ်မှုကိုအသာစီးဖြစ်စေတယ်လို့ AI အဖွဲ့ကြီးကဝေဖန်လိုက်ပါတယ်။ပွင့်လင်းလွတ်လပ်ခါစားမြန်မာမီဒီယာအတိုင်းအဝိုင်းအတွင်းဖန်ဆီးထောင်ချခံရမှုတွေကြောင့်လွတ်လပ်စွာထုတ်ဖော်ရေးသားမှုကိုဘယ်လောက်ထိခိုက်မှုရှိပါတယ်လဲအကြောင်းစုံကိုမှတ်သိနေထက်ကတင်ပြချပါရစေ
။ဟုတ်ကဲ့ပါရှင်။မြန်မာစိုးရဟာနိုင်ငံရဲ့ရေးပါတဲ့ရွေးကောက်ပွဲနီးလာချိန်မှာသတင်းထောက်တွေနဲ့သတင်းဌာနတွေကိုချင်းချောက်အနှောက်အယှက်ပေးထောင်ချတာတွေလုပ်ပြီးမီဒီယာကိုတိုးပြီးကန့်သက်ကင်တွယ်လာခဲ့တယ်လို့ဒီလ18ရက်နေ့ဗုဒ္ဓဟူးနေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာနိုင်ငံတကာလူ့ခွင့်ရေးအဖွဲ့ကြီး Amnesty International ကပြောဆိုလိုက်ပါတယ်။AI အဖွဲ့ကြီးရဲ့အရှိတောင်အာရှဆိုင်ရာသုတေသနဌာနမှူးရူဘာအက်ဘော့ကလည်းအခုလိုပြောပါတယ
် Journalists play such a crucial role around elections they can help improve
ဒီဘက်မှာတင်တော့တွေရဲ့ခန့်ကဏ္ဍကအရေးကြီးပါတယ်ပြည်သူတွေရွေးကောက်တင်တော့ရမယ့်အခြေအနေကိုပုံပြီးသိရှိနားလည်စေဖို့သတင်းအချက်အလက်တွေပုံပြီးရစေဖို့အထောက်အကူဖြစ်စေပါတယ်ရွေးကောက်ပွဲကာလအတွင်းတင်တော့တွေရဲ့ခန့်ကဏ္ဍနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကတိတ်ကိုအရေးကြီးပါတယ်
ရွေးကောက်ပွဲနီးကပ်လာချိန်မှာပဲပြည်တွင်းမီဒီယာတွေအပေါ်ဖိနှိပ်မှုတွေကတော့တိုးလာနေတယ်လို့ပြည်တွင်းမီဒီယာအတိုင်းအဝိုင်းကလည်းပြောပါတယ်။သတင်းရေးသားဖော်ပြမှုကြောင့်ထောင်ချခံခဲ့ရတဲ့မြန်မာပို့စ်နဲ့မြန်မာပို့စ် Global ရဲ့ Editor ချုပ်ကိုတန်းထိုက်သူကတော့လက်ရှိပြည်တွင်းမီဒီယာလောကရဲ့အခြေအနေကိုအခုလိုပြောပါတယ
်။မာတန်လုံးတင်ကလည်းဒီ Editor ချုပ် CEO ကလို့ဖြန့်ချီဝန်ထမ်းအဆုံးတစ်ယောက်ကြီးတရားခေါ်ရတယ်ဒီတော့11ကိုလည်းဆွဲထားတယ်ဆွဲထားတဲ့ပြင်အောင်မှအဲ11ကဆွဲထားအမှုကြောင့်ဒီလိုဆိုပြီးတော့မှဆက်ဆွဲတယ်လို့လည်းကြားရတယ်ပေါ့အဲ့တော့ဒီရာကိုသူမျိုးပြတဲ့ဒီရွေးကောက်ပွဲကြီးရဲ့ဒီမှာလုပ်နေပြီလို့ပဲပြောရတော့မှာပေါ့ကျွန်တော်တို့ကပန်းစီဆောင်ကြတဲ့ကိစ္စနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်တော့ကျွန်တော်တို့ပန်းစီဆောင်ကြတာကတော့ဒီတက်မလို့လားလွတ်တော်ကိုယ်စားလှယ်ဘုံမူးသိမ်းရောင်းနဲ့ဖြစ်ကြတယ်ဆိုပေမဲ့အဲ့ဒီမတိုင်ခင်လည်းမှာကကျွန်တော်တို့ကပြည်အားအမျိုးနဲ့ကြုံရရပြီးလဲဖြစ်တယ်ပုံမှန်ကျွန်တော်တို့ BOD 25ရင်းအနေနဲ့လုပ်ကြတယ်ကျောင်းနဲ့အတောင်လေးကိုအရင်ကဖြတ်ပေးပြီးတော့မှတကယ်ဒီတပတ်ချင်းကြောင်းပြီးဆိုတာလေးသိရပြီလေတကယ်ဒီတက္ကသိုလ်ပေါ်တာအဲ့ကျင်တော့ဆက်ပြီးတော့မှကျွန်တော်တို့အဆောက်အုံဌာနကိုဟိုကြောင်းချရအောင်လို့ပြရအရင်ကပေးခဲ့ရတယ်ဒီဟာရှိတယ်ဗောနော်အဲ့ဒါကတော့အလံသောက်ကူပိစရေးအကြောင်းအရာလေးအဲ့ဒါနဲ့ပတ်သက်ပြီးတော့မှဒီမှာတာဝန်ရှိတဲ့သူတွေဒါ family ကြားတွေကလည်းလုပ်ကဖို့တော့ပြင်နေတဲ့ပုံစံမျိုးကြီးတဲ့အပေါ်မှာအဲ့ဒါရင်နောက်ဆက်တယ်ဗောနော်ဒီပုံမှာအဲ့လိုမျိုးလုပ်ဖြစ်ပါတယ်
ပြည်တွင်းမီဒီယာလောကဟာဆယ်စုနှစ်တွင်နဲ့ချီပြီးစာပေကင်ပီတိုင်းလို့တောင်နာမည်ကြီးခဲ့တဲ့အစိုးရရဲ့စာပေစည်းစိမ်ရေးအောက်မှာရုန်းကန်ခဲ့ကြရတာဖြစ်ပါလေ။ရက်သားအစိုးရအပြောင်းမှာတော့နေ့စဉ်ထုတ်သတင်းစာတွေထုတ်ဝေခွင့်ပြန်ရလာပြီးတစ်စိတ်တစ်ပိုင်းလွတ်လပ်မှုရှိလာခဲ့တာပါ။ဒါပေမဲ့လည်းအစိုးရကိုဝေဖန်တဲ့ထောက်ပြတဲ့သတင်းတွေဖော်ပြမယ်ဆိုရင်တော့အစိုးရဘက်ကတရားစွဲဆိုမဲ့ထောင်ချမဲ့အရေးကိုတော့စိုးရိမ်နေကြရစေဖြစ်ပါလေ။အနာပိုင်နုနဲ့တရားရင်ဆိုင်ရမယ့်အရေးစိုးရိမ်တာကြောင့် self censorship လို့ခေါ်တဲ့ကိုယ်ဖာသာစင်စာတီးဖြတ်ရေးသားလာကြရတယ်လို့လဲ AI အဖွဲ့ကြီးက Robert Edbot ကထောက်ပြပါတယ
် They're self censoring themselves to directly quote some of those
သတင်းထုတ်တွေကကိုယ်ဖာသာစင်စာချက်လာကြပါတယ် Facebook မီးမြန်းခဲ့တဲ့သတင်းထုတ်တချို့ပြောတဲ့စကားကိုတိုက်ရိုက်ပြန်ပြောရမယ်ဆိုရင်တော့ပြဿနာမတက်အောင်ကြည်ရေးနေရတယ်ဆိုတာပါပဲအချိန်မရွေးတရားစွဲခံရမယ့် Android ကလည်းရှိနေပါတယ်ဒါပြင်တကယ်လို့များနိုင်ငံရေးအခြေအနေပြောင်းသွားခဲ့ရင်လေသူတို့အရင်ကရေးခဲ့သားခဲ့တာတွေကိုပြန်ပြောင်းကောက်ယူပြီးတော့အရေးယူခံရမယ့်အရေးကိုလည်းစိုးရိမ်နေကြတာပါ
မြန်မာနိုင်ငံကသတင်းထောက်တွေဟာစစ်တပ်အကြောင်းဘာသာရေးအစွန်းရောက်မှုနဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာလို့သူတို့ကိုသူတို့သုံးနှုတ်နေတဲ့ဘင်္ဂါလီတို့အရေးအပါအဝင်ရေးသားဖော်ပြရင်ပြဿနာတက်နိုင်တဲ့အကြောင်းအရာတွေကိုသိရှိနားလည်ထားကြတယ်လို့လည်း AI အဖွဲ့ကြီးရဲ့အရှိတောင်အာရှဆိုင်ရာသုတေသနဌာနမှူးကပြောပါတယ်ပြီးခဲ့တဲ့နှစ်တုန်းကစစ်တပ်လက်ချက်နဲ့အလွတ်သတင်းတော်ကိုပါကြီးခေါ်ကိုအောင်ကျော်နိုင်အသက်ခံခဲ့ရတာကိုလည်း AI အဖွဲ့ကြီးကပြောဆိုထားပါတယ်။မြန်မာနိုင်ငံမှာရွေးကောက်ပွဲနီးလာချိန်မှာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့သတိရှိကြဖို့ကိုလည်း AI အဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်။ဒီချိန်ကာလဟာမြန်မာအစိုးရအနေနဲ့ပေးထားတဲ့ဂရုတွေလက်တွေအကောင့်ထဲပေါ်ဖို့တိုက်တွန်းရမယ့်အချိန်အခါကောင်းဖြစ်ပါတယ်လို့လည်းအဖွဲ့ကြီးကပြောဆိုထားပါတယ်။ရွေးကောက်ပွဲကိုတော့ဒီနှစ်ကုန်ပိုင်းမှာကျင်းပပါမယ်လို့အစိုးရကဂရုပေးထားပြီးဖြစ်ပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲကျင်းပမယ့်ရက်ကိုတော့အတိအချာမထုတ်ပြန်နိုင်သေးပါဘူး။ပါတီမှတ်ပုံတင်ရေးလုပ်ငန်းတွေမပြီးသေးသလိုမဲဆင်းပြုဆိုတာမှလည်းအမှားအယွင်းမစင်သေးတဲ့အနေအထားဖြစ်ပါလေရှင်။